မြန်မာနိုင်ငံတွင်မတူကွဲပြားတဲ့ကိုယ်ကိုယ်ယုံကြည်မှုနဲ့ဘာသာလူမျိုးမတူတူတွေကြားရှင်လုံးမုံတင်းမှုတွေနဲ့အမုံပွားမှုတွေမရှိဘဲငင်းကြံစွာအထူးရှင်တွေနေထိုင်နိုင်အောင်အစိုးရအာဏာပိုင်တွေကိုယ်တိုင်ကလူလူတွင်လူမှုအတွေ့အခေါ်အပြောင်းလဲတွေဥဆောင်လုပ်ပြတဲ့လို့မတူကွဲပြားသူတွေကြားအထူးရှင်တွေနေနိုင်ရေးဥဆောင်လှုပ်ရှားနေသူတွေကတိုက်တွန်းတောင်းဆိုလိုက်ကြပါတယ်ဘင်္ဂလားဒေ့ရှ်ဖက်တင်းဆောင်တော်ရဲ့ရုံကြဒုက္ခသည်တွေနေရပြန်လာရအောင်မြန်မာနိုင်ငံအစ်တအခြေအနေတွေကကွဲပြားမှုတွေအပေါ်လက်တင်ခံနေတဲ့အနေအထားရောက်တဲ့အထိအစိုးရအနေနဲ့တကယ့်ဆန္ဒအမှန်နဲ့လှုံ့ဆော်မှုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရဲ့ကုလညီလာခံမှာတောင်းဆိုချက်အပေါ်အခုလိုသုံးသပ်အကြံပြုလိုက်ကြတာပါဆက်တယ်စုံစမ်းထားတဲ့မဆုမုံကပြောပြပေးပါမယ်
မြန်မာနိုင်ငံအစိုးရကိုယ်စားလှယ်တွေပါတက်ရောက်နေတဲ့အမေရိကန်ပြည်ထောင်စုနယူးယောက်မြို့က84ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာမနေ့တောက်တာနေ့တုန်းကဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစီနာကရိုဟင်ဂျာတွေထားနေပြည်ရင်းနဲ့ပတ်သက်ပြီးတော့ရေရှည်အတွက်ဖြည့်ရှင်မှုအချက်၄ချက်ပါတဲ့အဆိုပြုချက်ကိုတင်ပြခဲ့တာပါရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံမှာအတူရှင်တွဲနေထိုင်နိုင်အောင်လုပ်ပေးဖို့ဆန္ဒမြန်မာအစိုးရမှရှိကြောင်းပြသဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရဲ့တောင်းဆိုချက်အပေါ်မှာတော့မြန်မာနိုင်ငံတွင်းမှာကိုယ်ပိုင်ယုံကြည်မှုမတူညီသူတွေကြားအမုန်းမပွားအောင်လို့ဘာသာပေါင်းစုံချစ်ကြည်ညီညွတ်ရေးဆောင်ရွက်နေတဲ့အငြိမ်းချမ်းရေးလှုပ်ရှားသူတွေကလက်ခံသဘောတူကြပါတယ်ရခိုင်ပြည်နယ်တွင်းမှာရှေးရခိုင်ကလေးကအတူရှင်တွဲနေထိုင်ခဲ့ကြသူချင်းရင်းမြစွာပြန်လည်အတူနေထိုင်နိုင်ရေးဘာသာရေးကောင်းဆောင်တွေကပါရှေ့ဆောင်လုံးမရမယ်လို့မြန်မာနိုင်ငံထဲမှာမျိုးသားပြန်လည်တင်မြင်ရေးနဲ့ငြိမ်းချမ်းရေးအတွက်အဓိကဥဆောင်ဆောင်ရွက်နေတဲ့ Religion for Peace ငြိမ်းချမ်းမြတ်တာဘာသာပေါင်းစုံငြိမ်းချမ်းရေးအဖွဲ့ဝင်အစ္စလာမ်ဓမ္မဗိမာန်ဥဆောင်ဆော်အော်ရေးမှူးဦးအေးလွင်ကအခုလိုပြောဆိုလိုက်ပါတယ
်ဟုတ်ကဲ့အတူတကွာနေထိုင်ဖို့ဆိုတော့မျိုးသားပြန်လည်တင်မြင်ရေးပေါ် Reconciliation ကအင်မတန်အရေးကြီးပါတယ်မဖြစ်နိုင်ကြအကြောင်းလည်းမရှိဘူးဘာကြောင့်လဲဆိုတော့ချိန်လုံးကသူတို့ဟာအတူပေါက်ဖက်အတူတူနေကြတာတပေါင်းကရာစုနဲ့ကိုမြောက်များစွာအတူနေကြတာမှာနော်အဲ့ဒါကြောင့်မလို့ဒီကိစ္စရကသူ့လိုအပ်ချက်တရားဖြစ်တယ်ဆိုတာအငြင်းပွားလျာမရှိပါဘူးအဲ့လိုလုပ်ဖို့အတွက်ကိုလည်းပဲကျွန်တော်ငင်းငင်းမြတ်တာ religion for peace ကလည်းပဲအဖက်အုပ်စုများသဟာသနာတည်အတွက်ကိုတော့စူးစမ်းပြီးတော့ဆောင်ရွက်နေကြလေးတဖြည်းဖြည်းချင်းကျွန်တော်တို့လုပ်နေရပါလေသို့တော်လည်းပဲကျွန်တော်တို့ပိုက်တိုက်ထားတဲ့ဟာဒီဟိုအဖက်သမားတွေအတ္တမဝါဒီတွေကတွေးထိုးထားတဲ့ဟာဒီကတော်တော်လေးပြည်သူတွေကြားမှာအစိတ်ကပြင့်နေတယ်အဲ့ဒီအစိတ်တွေကိုပြေပြောက်အောင်ကျွန်တော်တို့လုပ်ရမယ်အောက်ခြေမှာရှိတဲ့ဟိုပြည်သူများပေါ်မှာဩဇာရှိတဲ့ဟိုဘာသာရေးကောင်းဆောင်ဘာသာစည်းရဘာသာရေးကောင်းဆောင်များလည်းပဲအဲ့ဒီကိုတမိုင်းကြောင်းအရာကိုကျွန်တော်ကျန်းကန်ဒေသနာများမှာလာတဲ့မြစ်တာတရားနဲ့အမုန်တရားအိုမထာကြီးဆိုတဲ့ဒေသနာတော်ကြီးနဲ့ကျွန်တော်တို့ပြန်လည်လုပ်မယ်ဆိုရင်တော့ဒုက္ခတွေပြန်လာရေးကိုရည်ရှိရခိုင်ပြည်ငြင်းငြင်းစားရပြီးတော့ဖွံ့ဖြိုးတိုးတက်ရေးကရောဖြစ်လာမယ်လို့ကျွန်တော်ယုံကြည်ပါတယ်ခင်ဗျာ
မြန်မာနိုင်ငံတွင်းမှာဘာသာမတူသူတွေကြားအမုန်းတရားတွေကိုရည်ရွယ်ချက်ရှိရှိဖြန့်ဝေမှုတွေရှိနေတဲ့အချိန်မြစ်တာတရားကိုအခြေခံတဲ့လူ့ဘာအဖွဲ့အစည်းဖြစ်အောင်တည်ဆောက်ကြဖို့အစိုးရကိုယ်တိုင်ကလူမှုအပြောင်းလဲလူမှုအတွေးခေါ်အပြောင်းလဲတွေဖြစ်ဖို့အရက်ကလူမှုအဖွဲ့အစည်းတွေနဲ့လက်တွဲလှုပ်ဆောင်တယ်လို့လည်းလူမှုသဟဇာတဖော်ဆောင်ရေးအဖွဲ့ကအကူတက်ဆိုကအကြံပြုပါတယ
်ဒီအစိုးရကဒီကျွန်တော်ပြည်မှာကဒီ social change အကြီးတစ်ခုလုပ်ဖို့လိုပါတယ်ဒီလူမှုရေးအကြောင်းလဲဒီလူမှုအတွေးခေါ်အကြောင်းလဲမျိုးတွေကျွန်တော်ပြည်မှာလုပ်ဖို့လိုပါတယ်ဒါမျိုးလဲအစိုးရကနေပြီးတော့ဥဆောင်ပြီးလုပ်ရမှာပါအဲ့ဒါမှလည်းအစိုးရဘက်ကနေပြီးတော့ဒီအခုလိုမျိုးပတ်လိုက်ပြီးတော့ဒီတက်ဖက်ကိုကတ်ပြီးတော့ပြောနေရမျိုးဆိုလို့ရှိရင်အဆင်မပြေနိုင်ပါဘူးရှိတရားတွေကိုအတိမတ်ပြုပြီးတော့လုပ်မှရပါလိမ့်မယ်အဲ့တော့ပြန်လာနေဆိုလို့ရှိရင်လည်းအခုလက်ရှိနေသားမှာမြန်မာပြည်ကဒီပြင်ဆင်ကြတာမျိုးဒါမှမရှိဘူးလို့ဒီရည်ရှိမှလက်ရဲနေခံသွားဖို့အတွက်ကိုလည်းဒီလူမှုပေါင်းစည်းရေးတွေလူမှုသားအစရာပေါ်ဆောင်ရေးတွေအခုချိန်ကြီးဒါမှလိမ့်ဆောင်နေရမျိုးတွေမတွေ့ရသေးပါဘူးခင်ဗျာ
အထူးသဖြင့်ဘင်္ဂလားဒေ့ရှ်ဘက်တင်းချောင်းသွားသူဒုက္ခသည်တွေအပေါ်မှာလူမှုကွန်ရက်ဆာမျက်နှာမီဒီယာတွေကနေတဆင်လူမှုအတွင်းသတင်းထုတ်ဝေလှုံ့ဆော်မှုတွေအမုန်းတရားဖြန့်ချိမှုတွေကိုတာဝန်ရှိတဲ့သူတွေကအရေးယူကံပြဲမှုတွေလုပ်ပါပဲမြန်မာနိုင်ငံမှာမတူကွဲပြားသူတွေကြားအတူရှင်တွဲနေထိုင်ရေးကဖြစ်နိုင်မယ်လို့ကိုသက်ဆိုရင်းကပြောပါတယ
်ဘူးရအနေနဲ့ကဒီလူတွေကိုပြန်ခေါ်ဖို့အတွက်ကနံပါတ်1 political will မရှိဘူးလို့ကျွန်တော်အနေနဲ့ယူဆပါတယ်ဒါနိုင်ငံပြားပြည်အားကြောင်းမှုလို့လားဒီလိုဟာလုတ်ပြနေရတာပေါ့နော်အတိအကျဆိုတော့ဒီပြည်ရင်းမှာကလည်းဒီလိုဟင်းရာဆိုတဲ့ဒီလေဟာခိုးဝင်တယ်တယ်လို့ဖြစ်တာရယ်ဆိုတဲ့ဟာကဒီအစိုးရကောဒီတက်ဘက်ကရောမီဒီယာတွေကရောဖြစ်တော်အမတ်တွေကပါဒါတော့သူတို့ဒီထက်ကပြောနေရပြီးလို့ရှိတော့မယ်ကျွန်တော်လုံခြုံမှုတွေကဒီပြည်သူ့ခွင့်ကြီးဖြစ်တယ်ကြောင့်မို့လို့ကျွန်တော်တို့ကဒီဒီကြည့်ရည်ပြုတ်တော့ဒီကြည့်လုံခြုံမှုအတွက်ဒါမျိုးတွေပါလေကျွန်တော်တို့ဒီနိုင်ငံလုံးလုံးနေကြတော့ကြားတယ်ပြောင်းမှုတိုင်းဆိုင်ရမှာကအခုရကျန်နေရာကလုံးဝလုံးပြီးကျွန်တော်မလုပ်နိုင်ပါဘူးအဲ့တော့ လူဟာမျိုးဆုတ်ချမှုတွေအစိုးရကနေပြီးပူပေါင်းပြီးတော့ဆောင်ရွက်ဖို့တွေ့ပါတယ်။လောကမေတ္တာကတော့အစိုးရဘက်ကနေပြီးတော့ဒီရဲဘက်ကိုကြည့်နေတဲ့ကိစ္စမှာပေါင်းပြီးပါစီတိုင်းစီးနေတိုင်းတွေကတော့ပြီးအတူတူဝါလုဆောင်ပါပေါ့နော်။အဲ့ဒါကြမှာပဲကျွန်တော်တို့ကဒီဆက်ဆက်ပြီးတော့ဘယ်လိုသွားရမလဲဆိုတဲ့ဟာတစ်ခုဒီ mechanism တစ်ခုဒီလှုပ်ရှားဆောင်ရွက်ရေးရတဲ့ပုံစံတစ်ခုပေါ်လာမှာဖြစ်ပါတယ်
။ပင်းချီရဲ့ရိုဟင်ဂျာဒုက္ခသည်တွေဒီကိလုံကြုံစွာနေရာရင်းကိုပြန်ဖို့ဘင်္ဂလားဒေ့ရှ်အစိုးရဒေသပင်နိုင်ငံတွေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကတောင်းဆိုနေကြချိန်မှာရိုဟင်ဂျာဆိုတဲ့အသုံးကိုလက်ခံထားတဲ့မြန်မာအစိုးရဘက်ကတော့ဒီဒုက္ခသည်တွေပြန်လည်လက်ခံမှုအသိရှိနေပါပြီဆိုတာအစဉ်တစိုက်ပြောဆိုနေကြတာဖြစ်ပါလိမ့်ရှင်။မဆုမမရှင်။